တရုတ်နိုင်ငံပိုင်စီးကျက်ကုန်ကြီးအစုရှယ်ယာအများဆုံးပါတယ်။ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကနေဒေသခံ5သိန်းလောက်ကိုအလောက်ကန်ဖန်တီးပေးမယ်လို့အစိုးရကကတိပေးထားပေမဲ့စီမံကိန်းအကောင်အထည်မပေါ်ခင်နှစ်ဖက်စလုံးကဒေသခံတွေနဲ့တိုက်ရိုက်ဆွေးနွေးပြီးလူထုသဘောထားရယူဖို့လိုအပ်တယ်လို့ရခိုင်ရပ်သက်အဖွဲ့ကတောင်းဆိုလိုက်ပါတယ်။စီးကျက်ကုန်ကြီးကစီမံကိန်းရဲ့အကျိုးကျေးဇူးကိုပြောနေပေမဲ့ဘယ်အချက်တွေကိုအခြေခံပြီးပြောနေလဲဆိုတာကိုအစိုးရကရှင်းပြတဲ့နယ်လို့ကြောက်ဖြူဒေသခံအလွှာစုံကိုမေးမြန်းသူတတနာလုပ်ခဲ့တဲ့ကြောက်ဖြူကျေးလက်ဖွံ့ဖြိုးရေးအသင်း KRDA ရဲ့ညှိနှိုင်းမှုကိုထုံးကြည့်ကဖူယိုရီကိုပြောပါတယ
်။စီမံကိန်းကတော့ကြာတော့မယ်။ဒေသခံတွေရဲ့လိုအပ်ချက်ဒေသခံတွေရဲ့နိမ့်နာချက်ပေါ်မှာဘလို့ပြင်ဆင်ပေးမယ်ဆိုတဲ့အားမျိုးလက်ရှိရှင်ကြီးမရှိဘူး။ဒီနေ့ကျွန်တော်စီးကျက်ကုမ္ပဏီကတာဝန်ရှိတဲ့လူတို့နဲ့ကျွန်တော်တွေ့ချစ်တယ်ပေါ့နော်ကြောက်ဖြူမှာ။သူတို့ကတော့ဒီကြောက်ဖြူမှာစီမံကိန်းအေရီယာမှာရှိနေတဲ့ဒီရေရင်ရေကြောင်းတွေမှာပြဿနာပဲဖြစ်ဖြစ်နေရာပြဿနာပဲဖြစ်ဖြစ်ဒီပြဿနာတွေကအကုန်လုံးကိုအစိုးရဘက်ကနဲ့ပြင်ဆင်ပေးရမယ်။အစိုးရဘက်ကပြင်ဆင်ပေးဖို့သူတို့ support တူကြတယ်။အဲ့ဒီတွေ့လဲအစိုးရကသူကရှယ်ယာဖြစ်ပေးကြတယ်ဆိုပြီးတော့ဒီပြောတာပေါ့နော်။အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့လည်းတကယ်တမ်းလာပြီးတော့ပြောရမယ့်လူတွေကအစိုးရဖြစ်နေတယ်ပေါ့။
ဧက၄ရောက်၂ရောက်ပေါ်မှာလုံးမဲ့ကြောက်ဖြူထူးစွေးပွားရေးဆောင်မှာအပိုင်း၃ပိုင်းရှိပါတယ်။ပရမတ်၃ပိုင်းဖြစ်တဲ့ဂျီနက်စက္ကန့်၂ခုကိုအမေရိကန်ဒေါ်လာ၁.၃ဘီလီယံသုံးပြီးတရုတ်ဘက်က80ရာခိုင်နှုန်းမြန်မာဘက်က30ရာခိုင်နှုန်းနဲ့2018နိုဝင်ဘာ၈ရက်ကမူပေါင်းသဘောတူညီချက်စာချုပ်ချုပ်ဆိုခဲ့တာပါ။ကြံတဲ့စက်မှုစုံနဲ့အင်အားစီမံကိန်းကတော့မကြခင်ဆက်လုပ်သွားမယ်လို့ဆိုပါတယ်။မြေယာသိမ်းဆည်းရာကြီးရှိခဲ့ပြီးရောကြီးကိစ္စဒေသခံတွေရဲ့အသက်မိုးဝမ်းကြောင့်ကိစ္စပြီးတော့ရေနှက်စက္ကန့်ကြောင့်ဖြစ်လာမဲ့ပတ်ဝန်းကျင်ထိခိုက်မှုကိစ္စတွေအပါအဝင်ကျေးလက်20လောက်ကအင်တာဗျူး9000ကျော်ရဲ့၅ဖန်လုတ်ကွက်တွေပျောက်သွားမှာကိုဒေသခံတွေကစိုးရိမ်နေကြတာပါ။တရုတ်စီးကျက်ကုမ္ပဏီဘက်ကဒေသခံတွေရမယ့်အခွင့်အရေးကိုကတိပေးထားပေမဲ့ဒါကိုဒေသခံတွေကမယုံကြောင်းကိုထွန်းကြီးကပြောပါတယ်။ဒီစီမံကိန်းမှာပြည်내အစိုးရရဲ့လုံခြုံရေးအတိုင်းအတာကိုဒေသခံတွေကသိကျင်ကြတာပါ။စီမံကိန်းစာချုပ်ရဲ့အသုံးအနှုန်းတချို့ကိုနှစ်ဖက်ညှိနှိုင်းတာတွေရှိနေလို့ကြန့်ကြာနေကြောင်းနဲ့စီမံကိန်းကတော့ဥပဒေတိုင်းဆက်ပြီးအကောင်အထည်ဖော်သွားမယ်လို့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဒုဥက္ကဋ္ဌဖြစ်တဲ့ရခိုင်ပြည်နယ်စီမံဘဏ္ဍာရဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းကဖူယိုရီကိုအခုလိုပြောပါတယ်
ကျူစီဘောဆောင်ဥပဒေရှိတယ်လေ။ဒါဥပဒေတိုင်းလေးကျွန်တော်တို့လောက်တာဖြစ်တယ်ဆိုအဲ့ဒီဥပဒေတိုင်းလေးရှိပါလိမ့်မယ်အဲ့ဒီကိစ္စတွေကတော့အခုလောက်တိုင်းရမှာပဲလေ။အဲ့ဒီဒေသခံတော်မှာတခြားနေရာလူတွေတော့အများကြီးလာကြမှာအဲ့ဒီအကြောင်း။ဆိုတော့ EIA SI လို့ဘုကိစ္စအတွက်စစ်တင်းနဲ့ကျွန်တော်တို့စားပြီးတော့ညှိနှိုင်းနေပါတယ်။အဲ့ဒီကတောင်းအောင်ရှိတဲ့ဒီပညာရှင်ကိုတည်းဒီတစ်ပတ်တင်မှာပဲကြောက်ကြည့်ဆင်းပြီးတော့တို့တွေကိုင်းစင်တာတွေပါလေတို့ကိုရှိပါလေ။
2030ကစောက်ခဲ့တဲ့ရေနံနဲ့သဘာတုံးွေပိုင်လိုင်းတော့ကလည်းလူအခွင့်ရေးချိုးပေါက်တာတွေနေရာဆုံးရှုံးတာတွေဖြစ်ခဲ့တာပါ။2019 AP 900မှာရေနံစိမ့်တန်ကြိမ်တသိန်းကျော်တင်လာတဲ့တရုတ်နိုင်ငံပိုင်း MD United Dynamics ရေနံတင်သမောကြောက်ဖြူမဒဲကျောင်းစိတ်ကံကိုပရမအောင်အချိန်ဝင်လာပြီးနောက်ပိုင်းလဲတခြားရေနံတင်သမောတွေဝင်ထွက်နေပါတယ်။မဒဲကျောင်းနဲ့ကြောက်ဖြူ6မိုင်အကျယ်မှာဒေသခံတွေ9မဖန်မှုဒေသအာဏာပိုင်တွေကခေါ်တရီပေးရာရှိခဲ့တယ်လို့ကြောက်ဖြူကြီးလက်ဒေသဖွံ့ဖြိုးရေးအသင်း KRDA ကပြောပါတယ်။မကြသေးခင်ကလည်းစစ်တွေမျိုးမြေက9000ပေါ်မှာစစ်တွေမြန်မာ CD 2030ကိုဒေါ်လာ38ဘီလီယံသုံးပြီးအကောင့်ထဲပုံမယ်လို့ကုမ္ပဏီတစ်ခုကပြည်내လွှတ်တော်မှာအဆိုတင်ထားတာရှိပါတယ်။ဒါကိုလုံးမဆိုရင်ဒေသခံလေသမားတွေနဲ့ပြဿနာဖြစ်လာနိုင်တယ်လို့လွှတ်တော်ကလည်းတချို့ကိုကူကာပြီးရခိုင်ခြေစိုက်သတင်းတွေမှာရေးသားခဲ့ကြပါတယ်။